အမေရိကန်ပြည်တော်စစ်ရဲ့ဒုက္ခသည်လက်ခံအစီအစဉ်အားလမ်းမဲ့ဗန္ဓိုင်းနှင့်မှာအချိန်ကြီးနေတဲ့စတင်မှုရှိနေပါတယ်။အစ်စ်ထုတ်ပြန်လိုက်တဲ့ဒုက္ခသည်စီစီအစီအစဉ်တွေအပြင်လမ်းမဲ့12လပြည့်လာရောက်မဲ့အခြေချမဲ့သူအရေးအတွက်ကိုသိသာစွာရှော့ချမှာဖြစ်ကြောင်းအစိုးရကကြေညာခဲ့တဲ့အတွက်ဖြစ်ပါတယ်။အောက်တိုဘာလနဲ့မှာဒုက္ခသည်1200လောက်ရောက်လာတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ခဲ့ပြီးလက်ရှိဗန္ဓိုင်းနှင့်မှာဒုက္ခသည်လက်ခံအစီအစဉ်နဲ့လာရောက်သူဟာ38နှစ်အတွင်းမကြုံဘူးအောင်နေပါခဲ့တာဖြစ်ပြီးသတ်မှတ်တဲ့အများဆုံးဒုက္ခသည်ဥယျာဉ်4000ကျွဲလက်ခံဖို့အတွက်တစ်လကိုဒုက္ခသည်3,950လက်ခံရမှာဖြစ်ပါတယ်။